မြန်မာနိုင်ငံမှာသွေးမြေကျတည်ဆုံးရတာတွေအတွက်ကုလသမဂ္ဂတွင်းမှုချုပ်ဟောင်းဘန်ကီမွန်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးမြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေတိုးမလာစေဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံဖွဲ့စည်းနေနဲ့ညီညီညွတ်ညွတ်နဲ့ချက်ချင်းလှုပ်ဆောင်ကြဖို့အတွက်တိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂနဲ့အာဆီယံလိုဒေသရင်းနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တနင်္လာနေ့အဆင့်မြင့်အရာရှိများဆွေးနွေးပွဲမှာအခုလိုတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနောက်ထပ်တိုးမလာအောင်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့မြန်မာစစ်ကောင်းဆောင်နေတဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးဖို့လဲမစ္စတာဘန်ဂီမွန်ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်အာဆီယံနိုင်ငံတွေကခေါင်းဆောင်တွေမြန်မာနိုင်ငံကိုတွားရောက်ပြီးသက်ဆိုင်ရာအဖွဲ့အစည်းအသီးသီးနဲ့တွေ့ဆုံဆွေးနွေးဖို့လဲပန်ကြားခဲ့ပါတယ်
။ I urge ASEAN leaders to take immediate and concerted actions at the summit as a minimum.
အာဆီယံခေါင်းဆောင်တွေအနေနဲ့အခုကျင်းပတော့မယ့်အာဆီယံစိတ်တည်အစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆွေးနွေးတိုင်ပင်မှုတွေနဲ့ချက်ချင်းအရေးယူဆောင်ရွက်ကြဖို့တိုက်တွန်းပါတယ်။အနည်းဆုံးတော့မြန်မာနိုင်ငံတည်းကိုသွားပြီးသက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့အာဆီယံအစ်မြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလွတ်ဖို့သဘောတူတင်ပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံမှာအရက်သားတွေပေါ်မှာရရဆက်ဆက်အင်အားသုံးနှင်းနေနေတာကိုရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပြင်ထောင်နဲ့ချီတဲ့ဆန္ဒပြပြည်သူတွေကိုဖမ်းဆီးထားတာကိုပါရှုံချကြောင်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအပြောနဲ့တယ်မကပဲတညီတညွတ်တဲ့လက်တွေဆောင်ရွက်ပေးကြဖို့လည်းပန်ကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဟောင်ဘန်ဂီမွန်ဟာဝိုင်းရင်ပုဂ္ဂိုလ်ကြီးများအဖွဲ့ Elders အဖွဲ့ဝင်တဦးဖြစ်ပြီးကုလသမဂ္ဂအတွင်းမှုချုပ်ဖြစ်တာဝန်ယူခဲ့စဉ်ကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းရေးအတွက်အကူအညီခဲ့သူတဦးလည်းဖြစ်ပါတယ်။